နိုင်ငံတကာနိုင်ငံမှာဒီမိုကရေစီစနစ်ကျင့်သုံးနိုင်ဖို့အတွက်ပြည်သူလူထုရဲ့ဆန္ဒနဲ့ကန့်ညီတဲ့အစိုးရအဖွဲ့ထူထောင်နိုင်အောင်ရွေးကောက်ပွဲတွေကိုကျင်းပရတာဖြစ်ပြီးလာမယ့်ရွေးကောက်ပွဲမှာပြည်သူအကျိုးတကယ်လိုလားသူကိုရွေးချယ်ကြဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။နေပြည်တော်ကမြို့နယ်တွေမှာဒေါအောင်ဆန်းစုကြည်ကဒေသခံပြည်သူတွေနဲ့တွေ့ဆုံပြီးရွေးကောက်ပွဲဟာနိုင်ငံအတွက်ဘယ်လောက်အရေးကြီးပါသလဲဆိုတာအရေးတကြီးစီးတင်သိတိုက်ပါတယ်ဆိုတဲ့ရွေးကောက်ပွဲဆိုင်ရာအသိပညာပေဟောပြောပွဲမှာပြောဆိုလိုက်တာပါ။အပြည့်စုံကိုတော့ဆက်သွယ်မိမြန်းတဲ့မတ်ဆွေမွန်ကတင်ပြထားပါတယ
်။ဟုတ်ကဲ့ပါ2010ခုနှစ်ကနေစလို့တာဝန်ယူခဲ့တဲ့အရက်သားအစိုးရလက်ထက်၅နှစ်သက်တမ်းကုန်လို့2015မှာနောက်အစိုးရတည်တက်လာမဲ့နိုင်ငံရဲ့အရေးအကြီးအလှည့်ပြောင်းအချိုးအကွေမှာကျင်းပမဲ့ရွေးကောက်ပွဲမှာအောင်နိုင်ပြီးတော့အစိုးရတည်တရက်ဖွဲ့စည်းပြီးနိုင်ငံကိုတာဝန်ယူအုပ်ချုပ်မဲ့သူဟာအများပြည်သူရဲ့အချိုးကိုအမှန်တကယ်လိုလားတဲ့ပါတီအဖွဲ့အစည်းကခေါင်းဆောင်တွေဖြစ်တင်ပါတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ
်ဘဝတော့ဘယ်နေပြီးတော့ဘယ်လိုကျေးဇူးရကိုသူတို့ရဲ့အနေကအတွက်ပြည်တို့ရဲ့အနေကအတွက်တောင်းရင်ဖြစ်ပေးမယ်ဆိုတာကိုဆုံးဖြတ်တာရဲ့တော့ဆက်တာရိုးရိုးလေးပြောနေတာဟောနိုင်တာအတွက်တောင်းရင်ကိုဘယ်လိုလိုကိုတွေးမယ်ဆိုတာအဲ့ဒါအဲ့ဒါကိုတွေးရတယ်အဲ့ဒီလိုပုံပေါ်ရင်တွေးရမယ်
ဒါကတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နေပြည်တော်ဥတ္တရတီတီမြို့နယ်မှာလူထုကိုရွေးကောက်ပွဲဆိုင်ရာအသိပညာပေးဟောပြောခဲ့တာဖြစ်ပါတယ်။နိုဝင်ဘာလ၁၀ရက်နေ့မှာကျင်းပတော့မယ့်2015ရွေးကောက်ပွဲဟာတိုင်းပြည်အတွက်အလွန်အရေးကြီးတဲ့အဆုံးဖြတ်ရွေးကောက်ပွဲဖြစ်တာကြောင့်ပြည်သူလူထုအနေနဲ့မိမိတို့ရဲ့နိုင်ငံကိုအုပ်ချုပ်မဲ့အစိုးရတရက်ကိုကိုယ်တိုင်ရွေးချယ်နိုင်တဲ့အရေးပါတဲ့အခမ်းကဏ္ဍကိုပြက်ပြက်သားသားသိရှိထားဖို့လိုအပ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်ဖွဲ့ဝင်လည်းဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးဝင်းမြင့်ကပြောပါတယ်
ကျွန်တော်တို့ဒီရွေးကောက်ပွဲကပါမန်ရွေးကောက်ပွဲမဟုတ်ဘူးကြာ။ကျွန်တော်အလွန်အရေးကြီးတဲ့ရွေးကောက်ပွဲ။ဒီမဲဆန္ဒရှင်ပြည်သူလူထုတွေကဒီမိုကရေစီရရှိရေးဆိုတဲ့ရည်မှန်းချက်ကိုပြတ်ပြတ်သားသားဆုံးဖြတ်ထားဖို့လိုတယ်။နောက်တစ်ခုကဒီရွေးကောက်ပွဲအတွက်ဒီမဲဆန္ဒရှင်ပြည်သူလူထုတွေကမိမိတို့ရဲ့မဲပေးပိုင်ခွင့်အခွင့်အရေးရရှိဖို့အတွက်ကိုဝိုင်းမဆိုင်ထုတ်ဖို့လည်းလိုတယ်ကြာ။ဘာလို့ဆိုတော့ဒီရွေးကောက်ပွဲကသမိုင်းတစ်ခုမှာကျွန်တော်မြန်မာနိုင်ငံရဲ့သမိုင်းမှာဒီမိုကရေစီစနစ်ကိုကြောင်းလဲတဲ့အချိုးအကွေ့တစ်ခုကြာ။အလဲကြောင်းတစ်ခုကြာ။အဲ့ဒီအကြောင်းလေအလေကြောင်းတစ်ခုကဒီကျွန်တော်တို့နိုင်ငံဒီမိုကရေစီရရှိရေးနဲ့ပြည်သူလူထုတွေအနာဂတ်မျိုးဆက်တဲ့လူငယ်တွေရဲ့ဘဝကံကြမ္မာတွေနဲ့ပတ်သက်တယ်ကြ။ဒါကြောင့်မို့လို့ဒီရွေးကောက်ပွဲမှာကျွန်တော်တို့ဒီနိုင်ငံအတွက်ကျွန်တော်ရဲ့ပြည်သူလူထုတွေအားလုံးအတွက်လူမှုဒုက္ခအသီးသီးနဲ့ဆက်ဆက်နေတဲ့ရွေးကောက်ပွဲအလေကြောင်းတာ။ဒါကြောင့်မို့လို့ဒါကိုပညာပေးလုပ်ငန်းတွေလုပ်နေတာ
။ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲဖြစ်တာနဲ့အညီပြည်သူကိုဗဟိုပြုတဲ့ပြည်သူအကျိုးကိုလိုလားတဲ့ပါတီအဖွဲ့အစည်းကိုမဲဆန္ဒရှင်ပြည်သူတွေဘက်ကလွတ်လပ်စွာရွေးချယ်ပိုင်ခွင့်ရှိတယ်လို့မဲဆန္ဒရှင်ဒီအနေနဲ့ရွေးကောက်ပွဲမှာမိမိတို့ရဲ့အနာဂတ်အတွက်မဲပေးမမဖို့လိုတယ်ဆိုတာကိုလည်းသိရှိထားတင်ပါတယ်လို့အတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကပြောဆိုထားပါတယ်
။ပြည်သူသာအမိပြည်သူသာအဖဗျ။အလားအချုပ်ချအာဏာဆိုတာပြည်သူလူထုထံရှင်သက်တာဒီလိုလိုလိုကအဲကိုယ့်ရဲ့အချုံချအာနာကိုလက်တွေ့ကြကြကျင့်သုံးမှုလိုတယ်။မဲတမဲချင်းတမဲချင်းကအမတန်တန်မှုရှိတဲ့အခါကျတော့ဒီဟာကအမပေးလဲဘာမှမဖြစ်ဘူးလို့တွက်လို့မရဘူးပြ။ရုပ်ောက်ပွဲမှာအနိုင်ရှုံးကလည်းတမဲနဲ့လည်းအနိုင်ရှုံးဖြစ်တာ။ဒါကြောင့်မို့လို့ကိုဟာဒီဒီလိုလိုလိုကကို့ဘဝကံကျင်မာတွေနဲ့ပတ်သက်ဖို့နောက်တော့ကိုယ့်ရဲ့အနာဂတ်နဲ့ပတ်သက်ဖို့ကိုယ့်ရဲ့မျိုးဆက်တွေနဲ့ပတ်သက်ဖို့ဒီမိုကရေစီကိုနိုင်ငံတော်တည်ဆောက်ဖို့ပြန်ဒုက္ခခံစားဖို့ဆိုလို့ရှိရင်ပြည်သူလူထုအားလုံးကကိုယ့်ရဲ့နိုင်ငံသားအခွင့်အရေးမိုးရပါအခွင့်အရေးကိုရရှိတဲ့အခွင့်အရေးလက်တွေ့ကြကြအကျိုးရှိရှိအသုံးချပြီးတော့လုပ်ဖို့လိုတယ်ဗျ
။ဒေါအောင်ဆန်းစုကြည်ဟာအရင်သတင်းပတ်တွေတုန်းကတော့မဲဆန္ဒရှင်တွေနဲ့တွေ့ဆုံပြီးမဲပေးနိုင်ခွင့်နိုင်ငံသားအခွင့်အရေးမဲဆန္ဒရှင်စီရင်ထုတ်ပြန်ထားတာတွေကိုအလေးနက်ထားတွားရောက်ကြည့်ရှုကြဖို့နဲ့မှားယွင်းမှုတွေရှိရင်သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တွေကိုအချိန်မီအကြောင်းကြားဖို့စတဲ့ဆွေးနွေးမှုတွေလုပ်ခဲ့တာပါဒီတစ်ချိန်မှာတော့ရွေးချယ်တင်မြှောက်ပေးခွင့်ရှိတဲ့ပြည်သူတွေရဲ့မဲဟာမကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲမှာဘလောက်အရေးကြီးတယ်ဆိုတာနဲ့အစိုးရတရက်ကိုအမှန်တကယ်ဦးဆောင်နိုင်စွမ်းရှိသူတွေကိုရွေးချယ်နိုင်မဲ့ရွေးကောက်ပွဲဖြစ်ဖို့အရေးပြည်သူတွေကိုတင်ပြဆွေးနွေးခဲ့တာဖြစ်ပါတယ်အဲ့ဒီလိုမျိုးမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့နေပြည်တော်ကဥတ္တရတီရီမြို့နယ်၊စပူတီရီမြို့နယ်နဲ့ဒက္ခိဏတီရီမြို့နယ်တွေမှာဒေသခံပြည်သူတွေနဲ့တွေ့ဆုံဟောပြောနေစဉ်မှာပဲစပူတီရီမြို့နယ်တပြေကုန်းရပ်ကွက်ထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတစ်ခုကိုလူတစုကပြုလုပ်ခဲ့ပါတယ်ဒီလိုစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့တရားဝင်တုံ့ပြန်ကြေညာခြင်းမရှိသေးပါဘူးရှင်